ဆိုရကတတပြီလုံးကိုအပြည့်ခတ်ရက်စဲရေးနဲ့နိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြောဆိုနေချိန်မှာရှမ်းကယားနဲ့မွန်ပြည်နယ်ကနိုင်ငံရေးအင်အားစုတွေငင်းချန်ရေးအတွက်ယုံကြည်မှုတည်ဆောက်ဖို့ဆွေးနွေးပွဲတရက်ကိုတောင်ကြီးမြို့မှာကျင်းပဖို့ပြင်ဆင်နေပါတယ်။ဒီဆွေးနွေးပွဲကိုတော့နိုင်ငံရေးအင်အားစုတော်တော်များများကတက်ရောက်ဖို့ရှိနေတယ်လို့လည်းပွဲပြမြောက်ရေးအစီအစဉ်သူကပြောပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ရှမ်းကယားမွန်သုံးပြည်နယ်ကနိုင်ငံရေးပါတီတွေနဲ့လက်နက်ကိုင်အင်အားစုတွေအများဆုံးပါဝင်တယောက်ကြမဲ့ဒီဆွေးနွေးပွဲကိုရှမ်းပြည်နယ်တောင်ကြီးမြို့မှာဒီလ22ရက်နေ့ကနေ23ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အဓိကဆွေးနွေးမယ့်အချက်တွေကိုတော့ဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကအထွေထွေအတွေ့အမှုဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
။အဓိကတော့ငြိမ်းချမ်းရေးပါ။အမျိုးသားတယ်လေတညရေးပါ။နောက်တကအဖွဲ့အစည်းကိုခြေခံဥပဒေနဲ့ပတ်သက်လို့ဆင်းရဲတော့ပေါ့။နောက်ဖက်ဒရယ်ပြည်တော်စုထူထောင်ဖို့ဆိုရင်ဒေသဘုံပဲနည်းတို့ဒီတခြားပါတီအစိုးရအဖွဲ့တွေနဲ့လည်း E19 တည်းလေဆိုတော့သဘောထားလေးတွေကျွန်တော်တို့ဟိုသူ့သဘောထားကိုသဘောထားပေါ့ထုတ်ပြောရမှာပါ။
ဒီဆွေးနွေးပွဲကိုရှမ်းကယားနဲ့မွန်ပြည်နယ်ကနိုင်ငံရေးအင်အားစုတွေသာမကအစိုးရဝန်ကြီးတွေအပါအဝင်အခြားပြည်နယ်နဲ့တိုင်းဒေသကြီးတွေကနိုင်ငံရေးအင်အားစုတွေပါပါဝင်တယောက်ကြမှာဖြစ်တယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်။
ကျွန်တော်တို့အခုရှမ်းရဲ့ကယားရဲ့မွန်ဆိုပေမဲ့လည်းတခြားအဖွဲ့အစည်းတွေအများကြီးပါလာတယ်။တခြားပြည်နယ်ရဲ့အဖွဲ့အစည်းတွေပေါ့နော်။ဒီမှာကလည်းဒီ NLD တို့ NDF တို့ကျွန်တော်ဖိတ်ထားပါတယ်။နောက် MPC လည်းပဲသူတို့ဒီငင်းငယ်ရေးပေါ်ဆောင်မှုကိစ္စတွေနဲ့ပတ်သက်ပြီးတို့လာပြောပါမယ်။ဥရောပမင်းတို့က20ရက်နေ့ရောက်ပါမယ်။ဝန်ကြီးဥရောပမင်းရဲ့ဝန်ကြီးဦးခမောက်စိုးရဲ့နောက်ကရပြည်နယ်တော်ကဝန်ကြီးဦးသန်းဖြေပါမယ်။နောက် AB ရဲ့လူပေါ်ရဲ့ရှေ့လေလုံးငင်းဂျန်ပွင့်လင်းပါအဖွဲ့ဖိတ်ထားပါမယ်။နောက်တစ်ခါရခိုင်တဲကပါတီမပါတီချင်းတဲက CMF သူမီစာရင်းတို့ကျွန်တော်ဖိတ်ထားပါမယ်။တို့မြန်လာမယ်အကြောင်းကြားလေ
လောလောဆယ်မှာတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA မိုင်းလားခေါ်မျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်မတော် NDAA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့တွေဟာလန်ခီမှာရောက်ရှိနေကြပြီဖြစ်ပြီးရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကကိုယ်စားလှယ်တချို့တော့ရောက်ရှိနေပြီဖြစ်ပါတယ်ပြီးခဲ့တဲ့မလအတွင်းကတော့ရှမ်းနဲ့ကယားပြည်နယ်ကနိုင်ငံရေးအင်အားစုတွေစုပေါင်းပြီးလာရှိုးမြို့မှာခုလိုဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်။ဒီလိုနိုင်ငံရေးအင်အားစုတွေစုပေါင်းဆွေးနွေးတဲ့ရလဒ်ကိုတော့အဲ့ဒီဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ကယန်းပြည်သစ်ပါတီကဗိုလ်မှူးကြီးစောလွင်ကအခုလိုပြောပါတယ်
။ရလဒ်ကတော့ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဟာဟိုအရင်သဘောထားတွေကိုကျွန်တော်တို့ပုံဝင်လင်းလင်းကျွန်တော်ထောက်ပေါက်ပြောဆိုနိုင်ခဲ့တယ်။အဲတခြားသူတွေပုံဝင်လင်းပြောဆိုတဲ့အရင်သဘောထားတွေကိုလည်းကျွန်တော်စဉ်းစားဆင်ခြင်နိုင်ခဲ့တယ်။နောက်ဒီပေါ်မှာကျွန်တော်ချင်းချင်းကတူညီတဲ့သဘောထားတွေကိုလည်းကျွန်တော်စုစည်းနိုင်ခဲ့တယ်ပေါ့။အဲတော့တူညီတဲ့သဘောထားအနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်လာရှိုးမှာကျင်းပခဲ့တဲ့ငင်းငယ်ရေးကြေညာမှုတည်ဆောက်ခြင်း၊ချမ်းပြည်နယ်၊ကယားပြည်နယ်ဆွေးနွေးပွဲမှာကျွန်တော်အချက်၄ချက်ကျွန်တော်ဖော်ထုတ်နိုင်ခဲ့တာပေါ့။ဒါအကျိုးမြတ်ပဲလို့ကျွန်တော်ခံယူပါတယ်။
ဒီအချက်လေးချက်မှာတော့ဒန်တူပီကိုပိုင်ပြဌာန်းခွင့်ရှိတဲ့ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့တိုင်းရင်းသားဒေသတွေမှာအစိုးရကတပ်အင်အားမတိုးချဲ့ပဲရရှိပြီးအပြည့်ခိုက်ရက်စဲရေးသဘောတူညီချက်တွေကိုထိန်းသိမ်းပြီးစပွဲဝိုင်းမှာနိုင်ငံရေးပြဿနာတွေဖြေရှင်းဖို့2008ဖွဲ့စည်းပုံကိုပြင်ဆင်ဖို့သို့မဟုတ်အသစ်ရေးဆွဲဖို့အတွက်ညီလာခံတရားကျင်းပဖို့နဲ့ငင်းချင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့လူမျိုးရေးဘာသာရေးအထီးကျုံးဖန်တီးသူတွေကိုရှုံ့ချကြောင်းစတဲ့အချက်တွေပါဝင်ပါတယ်ဒီလာရှိုးအစည်းအဝေးမှာတော့နိုင်ငံရေးပါတီနဲ့လက်နက်ကိုင်အဖွဲ့အစည်း22ဖွဲ့ကကိုယ်စားလှယ်တွေလူထုကိုယ်စားလှယ်တွေစုစုပေါင်း180ကျော်တက်ရောက်ခဲ့ပြီးဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA ကဝါပြည်နယ်ဖွဲ့စည်းရေးအတွက်တင်ပြတောင်းဆိုခဲ့ပါတယ်